Welcome to the Voice of America in Burmese.
မြန်မာနိုင်ငံမှာတော်တော်ရှင်များရှင်2019ခုနှစ်မေလ13ရက်စနေနေ့ညနေခင်း VOA စီစဉ်နေကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်အထိဆိုင်းဒိုမီတာ19.25တို့ကနေတိုက်ရိုက်ထုံးလွှင့်ပေးနေပါတယ်။ဒီမှာအတန်းစမှာဒီညနေခင်းတဲ့စီစဉ်နေကိုတင်ဆက်ပေးသွားမှာပါ
။မင်္ဂလာပါကျွန်တော်ရန်တိုင်းမှာစနေနေ့ညနေခင်းသတင်းတွေကိုကိုအောင်နဲ့တူကြီးညာပေးသွားမှာဖြစ်ပါတယ်။ဒီမှာဒေါ်နယ်ထရမ့်ဟာသူ့ရဲ့ဘဲဥပုံရုံးကမှဖြစ်စေတမအီမီမာအဲ့ဒရင်နဲ့ညသာစားချိန်မှာဖြစ်စေပြောတဲ့စကားတွေကိုအတန်ဖန်ထားမှုရှိမရှိပြောဆိုဖို့ကိုတမအီမီရောကညှင်းဆိုလိုက်ပါတယ်။ကမ္ဘာတစ်ဝန်းကကုမ္ပဏီနဲ့အဖွဲ့အစည်းတွေအများအပြားကွန်ပျူတာဆိုင်ဘာတိုက်ခိုက်မှုကြီးခံရတာကြောင့်လုပ်ငန်းတွေအတော်များများရပ်ဆိုင်းသွားခဲ့ပါတယ်။နိုင်ငံတော်တိုင်းပြည်ငံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာခေတ်သစ်ပိုလမ်းမကြီးလို့ခေါ်တဲ့ကမ္ဘာလန်တီဆောင်ရေးထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့အတွက်တရုတ်နိုင်ငံကိုဒီနေ့မနက်ပိုင်းကထွက်ခွာသွားပြီဖြစ်ပါတယ်။ဒီလိုထိပ်တန်းရောက်မြန်မာနိုင်ငံကသတင်းတွေကိုကူးညံ့နေခဲ့မှာကြားဖို့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီနေ့ပြီးမှသောတာရှင်နေနာဆင်ကြားမှာကပြည်သူနိုင်ငံသမ္မတရွေးကောက်ပွဲမှာအီမန်နျူရယ်မက်ခရွန်နိုင်ရတာကြောင့်အနောက်နိုင်ငံတော်တော်များများကခေါင်းဆောင်နေစိတ်သက်သာရရကြပါတယ်
။ If you ask what is the kind of world the United States would like the world to look like, the answer is very much like Europe.
A democratic society. ဘယ်ပိုင်းလဲရှိချင်းနေတဲ့ပတ်သက်ပြီးဘာတွေဆက်ဖြစ်လာမလဲဆိုတာကိုမကြခင်မှာပြည်စုံနားဆင်ကြမှာပါ။ဒါပြင်ထိုင်းနိုင်ငံရောက်ရွှေပြောင်းအလုပ်သမားတွေအရေးအပြင်မနေ့ကနေပြီးတော့မှကျင်းပတဲ့ဆယ်ချိန်မြောက်ပြည်အောင်စုငင်းချင်းဆွေးနွေးပွဲပူးတွဲကော်မရှင်အစည်းအဝေးအကြောင်းစတွေကိုလည်းဒီညနေမှာနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်တဲ့တွေကို QNI နဲ့ကိုအောင်တို့ကညင်ညာပေးတော့ပါမယ်ရှင်။
သမ္မတဒေါ်နယ်ထရမ့်ဟာသူ့ရဲ့ဘဲဥပုံရုံးကမှဖြစ်စေသမ္မတအင်ဘူရောမှာဖြစ်စေအဲ့ဒီနဲ့ညသာစားချိန်မှာဖြစ်စေပြောတဲ့စကားတွေကိုအတန်ဖန်ထားမှုရှိမရှိပြောဆိုဖို့ကိုသမ္မတအင်ဘူရောကညင်းဆိုလိုက်ပါတယ်။သမ္မတထရမ့်ကတောက်ကြနေမှာသူ့ Twitter စာမျက်နှာကနေဒီနှစ်စာမိုင်းကပြည်ထောင်စုစုံစမ်းစစ်ဆေးဘူရို FBI ညွှန်ကြားရေးမှူး James Comey နဲ့သူ့ရဲ့တီးခြားဆွေးနွေးမှုတွေကတခုကိုချိုးဝှက်အတန်ဖန်ထားတယ်ဆိုတဲ့ရေးသားမှုကနေအငင်းပွားမှုတွေပို့ပြီးတော့ဖြစ်လာနေတာဖြစ်ပါတယ်။James Comey အနေနဲ့မီဒီယာတွေကိုဖောက်ချမှုတွေစတင်မလုပ်ခင်မှာသူနဲ့သမ္မတတို့ရဲ့ဆွေးနွေးမှုမှတန်းတင်ထားတဲ့တိတ်ခွေရှိမနေဖို့စူတောင်းတင်ကြောင်းသမ္မတ Trump ကသူ့ Twitter မှာရေးသားခဲ့တာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့နေ့စဉ်ပုံမှန်သတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကမေးမြန်းကြတာမှာတော့သမ္မတ AMB တို့ပြောခွင့်ရ Sean Spicer ကသမ္မတအနေနဲ့ဒါထပ်ပို့ပြီးထပ်ပြောဖို့မရှိပါဘူးလို့ထပ်တလဲလဲဖြေကြားသွားခဲ့ပါတယ်။ဒီလိုရေးသားချက်ဟာချင်းချောင်းမှုတစ်ခုမဟုတ်ပဲအချက်လက်တစ်ခုသာဖြစ်ကြောင်းနဲ့Twitter စာသားတိုင်းမှာအတိတ်ပဲရှင်းနေပါတယ်လို့ပြောခဲ့တာဖြစ်ပါတယ်1983ခုနှစ်ကသမ္မတ Richard Nixon လက်ထက်ကအခုလိုဘဲဥပုံရုံးကမှလာရောက်တဲ့ဧည့်သည်တွေကိုအတန်ဖမ်းခဲ့ပြီးမဲ့ဒီစနစ်ကိုရပ်ဆိုင်းတင်တယ်လို့နောက်တက်လာတဲ့ American သမ္မတတွေကယုံကြည်ကြကြောင်းသမိုင်းဆရာတွေကပြောပါတယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့လွန်ခဲ့တဲ့ဆယ်နှစ်အတွင်းအခွန်ပေးဆောင်ခဲ့တဲ့မှတ်တမ်းတွေအရထွင်းချက်အနေချင်းလောက်ကလွဲလို့ရုရှားနိုင်ငံကနေဝင်ငွေရတဲ့အထောက်အထားတွေမတွေ့ရတဲ့အကြောင်းအကျိုးဆောင်ရှင်းလင်းတွေကပြောဆိုပါရယ်အင်ဘူရောကတောက်ကြနေမှာထုတ်ပြန်လိုက်တဲ့ရှင်းလင်းတွေရဲ့ဒီကြေညာထုတ်ပြန်ချက်မှာတော့2013ခုနှစ်ကမော်စကိုမြို့တော်မှာကျင်းပခဲ့တဲ့မဲဆက်ကြဝလာပြိုင်ပွဲနဲ့2008ခုနှစ်မှာရုရှားဂရေဂျယ်တစ်ခုတစ်ယောက်ကိုအမေရိကန်ပြည်အောင်စုဖလော်ရီဒါပြည်နယ်ကအင်ချမ်းမီရောင်းချခဲ့တာကလွဲလို့သမ္မတထရမ့်မှာရုရှားနဲ့ငွေကြေးအဆက်ဆံမရှိကြောင်းပြောဆိုခဲ့တာပါဟိုတယ်ကန်တွေကွန်ဒိုအင်အာတွေနဲ့ကောက်ကွင်းတွေငှားရင်ရတာလို့သမ္မတထရမ့်ရဲ့စီးပွားရေးလုပ်ငန်းတွေကတာမန်ဝင်ငွေမျိုးတွေလည်းရှိကောင်းရှိနေတယ်လို့ဆိုပါတယ်နိုင်ငံတကာဥပဒေဝင်ဆောင်မှုလုပ်ငန်းတစ်ခုဖြစ်တဲ့ Morgan Lewis and Bockes Company ကတမရမဖြစ်ခင်အချိန်တော်ကြာကလေးကဝင်ဆောင်မှုပေးနေတဲ့ရှင်းလင်းတွေကထုတ်ပြန်လိုက်တဲ့စာရဲမှာတော့အခွန်ဆောင်ထားတဲ့မှတ်တမ်းတွေမှာတမရ Trump ဒါမှမဟုတ်သူ့ရဲ့စီးပွားရေးလုပ်ငန်းတွေကနေရုရှားကလုပ်ငန်းရှင်တယောက်ကိုပဲဖြစ်ဖြစ်ကုမ္ပဏီတွေပဲဖြစ်ဖြစ်ငွေပေးချေခဲ့တာမျိုးမရှိကြောင်းလည်းဖော်ပြထားပါတယ်။သမ္မတထရမ့်ရဲ့ကုမ္ပဏီမှာရုရှားဘက်ကယင်းနှိမ့်ညွှန်းနှံထားတာမျိုးမတွေ့ရဘူးလို့လည်းပြောဆိုထားတာပါ။ဒါပေမဲ့လည်းသမ္မတရဲ့အခွန်မှတ်တမ်းမိတ်တူတွေကိုတော့ရှင်းလင်းတွေကထုတ်ပြန်ခြင်းမရှိပါဘူး။ဒီသတင်းပတ်ထဲမှာအမေရိကန်ပြည်အောင်စုစုံစမ်းစစ်ဆေးဘူရို FBI ညွှန်ကြားမှု James Comey ကိုယာယီကနေဖယ်ရှားခဲ့တဲ့အပေါ်စိုးရိမ်မကင်းဖြစ်နေတာတွေကိုအင်ဗီရောကဖြစ်ရှင်းနေရချိန်မှာပဲမလာရှိရနေတင်းနလာနေရဆွဲနေရှင်းတွေရဲ့စာကိုတောက်ကြနေကမှထုတ်ပြန်လိုက်တာပါ။Republican Party အထက်လွှတ်တော်အမတ် Lindsey Graham ကတော့သမ္မတ Trump ရဲ့စီးပွားရေးလုပ်ငန်းတွေနဲ့ရုရှားတို့ကြားဆွေးနွေးမှုတွေကိုပိုသိရှိလိုကြောင်းအင်ကာနေမှာပြောဆိုထားပါတယ်။လွန်ခဲ့တဲ့နှစ်ထဲအမေရိကန်သမ္မတရွေးကောက်ပွဲတွေကိုရုရှားကကြားဝင်နှောက်ယှက်ခဲ့တယ်လို့ဆိုတဲ့စစ်ဆေးချက်တွေကိုစုံစမ်းစစ်ဆေးနေတဲ့လွှတ်တော်ကော်မတီဝင်တဦးဖြစ်တဲ့အထက်လွှတ်တော်အမတ် Graham ထံသမ္မတရှိနေရတဲ့ထုတ်ပြန်ချက်ကိုပေးပို့ထားကြောင်းလည်းအင်ဗီရောကပြောဆိုပါရခင်ဗျာ။
ကမ္ဘာတစ်ဝန်းကကုမ္ပဏီနဲ့ဖွဲ့စည်းတဲ့အများပြား ransomware လို့ခေါ်တဲ့ computer cyber တိုက်ခိုက်မှုကြီးခံခဲ့ရတာကြောင့်တကမ္ဘာလုံးမှာကြေရက်ခတ်သွားပြီးတော့လုပ်ငန်းတွေအတော်များများလည်းရပ်ဆိုင်းသွားခဲ့ပါတယ်။ကမ္ဘာပေါ်နိုင်ငံ84နိုင်ငံမှာ computer cyber တိုက်ခိုက်မှုပေါင်း4000ကျော်လောက်ဖြစ်ပွားခဲ့တာပါ။ransomware လို့ခေါ်တဲ့ဒီ computer virus ဟာ computer မှာအသုံးပြုနေတဲ့ system တွေကိုပြင်မှတ်ထားတိုက်ခိုက်တာဖြစ်ပြီးတော့ file တွေကိုဖျောက်ထားလိုက်တာဖြစ်ပါတယ်။အဲ့ဒီ file တွေကိုပြန်လိုချင်တယ်ဆိုရင်တော့ပတ်စံပေးမှသူတို့ကဒီ file တွေကိုပြန်ပေးတာဖြစ်ပါတယ်။အရေးကြီးတဲ့လုပ်ငန်းတွေကိုလုံနေပြီးတော့အချက်အလက်တွေမရှိဘဲအကြာကြီးမနေနိုင်တဲ့အဖွဲ့အစည်းတွေကိုပြင်မှတ်ထားတိုက်ခိုက်နေတာဖြစ်တယ်လို့ Redlock အမှုဆောင်အရာရှိချုပ် Varun Bedhwa ကပြောပါတယ်။ဥပမာအားဖြင့်မြို့သားကျန်းမာရေးစောင့်ရှောက်မှုအစီအစဉ်အောက်မှာရှိတဲ့ဆေးရုံအများစုဟာလုံးဝရက်ပြီးအချက်လက်တွေပျောက်သွားတာကြောင့်ဗြိတိန်နိုင်ငံကကျန်းမာရေးစောင့်ရှောက်မှုစနစ်ထဲကအတော်များများရက်သွားတာကိုတွေးလိုက်ရကြောင်းအဲ့ဒီအတွက်သူတို့ဟာလူနာတွေကိုလည်းပြန်လွတ်နေရတယ်လို့သူကဥမာပေးပြီးပြောပါတယ်။ဒီကွန်ပျူတာစိုက်ဘာတိုက်ခိုက်မှုဟာတောက်ကြနေကဖြစ်ပွားခဲ့တာဖြစ်ပြီးတော့ဒီတိုက်ခိုက်မှုကြောင့်ဗြိတိန်နိုင်ငံမှာရှိတဲ့စေယုံတွေအတော်များများလည်းကြရက်ရိုက်ခတ်သွားခဲ့ပါတယ်ခင်ဗျာ
။မှန်မှန်ကန်ကန်အခြေအနေမျိုးဖြစ်မယ်ဆိုရင်အမေရိကန်ပြည်အောင်စုနဲ့ဆွေးနွေးဖို့ဆန္ဒရှိကြောင်းမြောက်ကိုရီးယားအစိုးရတန်တမန်တယောက်ကဒီကနေ့ပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနရဲ့အမေရိကန်ရေးရမျက်ကြေးမှုချုပ်ချိုဆွန်ဟွိုင်ကနော်ဝေနိုင်ငံကနေမြောက်ကိုရီးယားကိုအပြန်တရုတ်နိုင်ငံပေကျင်းမြို့တော်အပြည်ပြည်ဆိုင်ရာလေဆိပ်မှသတင်းထုတ်တွေကိုပြောကြားခဲ့တာပါအမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရနဲ့တွေ့ဆုံမှုမြောက်ကိုရီးယားကပြင်ဆင်နေသလားဆိုပြီးမေးမြန်းရမှာအခြေအနေပေးရင်ဆွေးနွေးသွားမယ်လို့မှတ်ချက်ပေးခဲ့ကြောင်းတောင်ကိုရီးယားနိုင်ငံယွန်ဟပ်သတင်းကဖော်ပြပါတယ်နော်ဝေနိုင်ငံအော့စလိုမြို့မှာရောက်ရှိစဉ်မှာတော့မြောက်ကိုရီးယားအစိုးရတန်တမန်ဟာအမေရိကန်ပညာရှင်တွေအစိုးရရရှိဟောင်းနေနဲ့တွေ့ဆုံခဲ့ပါတယ်မြောက်ကိုရီးယားမျိုးသမီးတန်တမန်ရဲ့မှတ်ချက်နဲ့ပတ်သက်လို့အမေရိကန်တာဝန်ရှိသူတွေဘက်ကတော့တစုံတရာမှတ်ချက်ပေးပြောဆိုတာမျိုးမရှိသေးပါဘူး။သမ္မတထရမ့်ကတော့လွန်ခဲ့တဲ့လတည်းမှာပဲမြောက်ကိုရီးယားနဲ့ပြည်ပခန့်ကြီးကြီးမားမားရင်ဆိုင်ကောင်းရင်ဆိုင်ရနိုင်တယ်လို့ပြောဆိုခဲ့ပေမယ့်မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ်ဆိုင်းတုံးအစီအစဉ်တွေနဲ့ပတ်သက်လို့ပြဿနာပေါ်နေရတာတွေကိုတန်တမန်ရေးနည်းလမ်းနဲ့ငြင်းငြင်းချမ်းချမ်းဖြေရှင်းလို့ကြောင်းပြောဆိုထားပါတယ်။ဒီနောက်ပိုင်းမှာလည်းတင့်တော်တဲ့အခြေအနေမျိုးဖြစ်မယ်ဆိုရင်မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းနဲ့ပါတွေ့လို့ကြောင်းပြောဆိုထားတာပါ။ဒီသတင်းပတ်ထဲမှာပဲတောင်ကိုရီးယားနိုင်ငံမှာသမရသစ်အဖြစ်တာဝန်ယူခဲ့တဲ့မွန်ဂျဲအင်ကလည်းအခြေအနေပေးရင်မြောက်ကိုရီးယားကိုတွားရောက်ဖို့ဆန္ဒရှိကြောင်းပြောဆိုထားပါတယ်ခင်ဗျာ
UAVE ကတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 16683ရလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီကနေ့စနေနေ့ညနေခင်းနောက်ဆုံးရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။နိုင်ငံတော်တိုင်းမင်္ဂပုတ်ကိုဒေါအောင်ဆန်းစုကြည်ဟာတရုတ်သမ္မတရှီကျင့်ဖင်ရဲ့ဖိတ်ကြားချက်နဲ့ခေတ်သစ်ပိုလန်မှကြီးလို့ခေါ်တဲ့ကမ္ဘာလန်တိဆောက်ရေးထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့အတွက်တရုတ်နိုင်ငံကိုဒီကနေ့မနက်ပိုင်းကပဲထွက်ခွာသွားပြီးဖြစ်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့အတူပြည်တော်စုဝန်ကြီးတွေဖြစ်တဲ့ပို့ဆောင်ဆက်သွယ်ရေးဝန်ကြီးဦးတန်းစင်မောင်၊ဆောက်လုပ်ရေးဝန်ကြီးဦးဝင်းခိုင်၊နိုင်ငံသားရေးဒူးဝန်ကြီးဦးကျော်တင်နဲ့စီးပွားရေးနဲ့ကုသရေးဝန်ကြီးဦးအောင်ထူးအပြင်တခြားတာဝန်ရှိပုဂ္ဂိုလ်တွေလိုက်ပါသွားကြပါတယ်။ဒီဆွေးနွေးပွဲကိုတော့တရုတ်နိုင်ငံဘေကျင်းမြို့မှာမေလ14ရက်နေ့ကနေ15ရက်နေ့အထိလက်ရက်ကြာကျင်းပသွားမှာဖြစ်ပါတယ်။ဒီဆွေးနွေးပွဲကိုကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်အပြင်ကမ္ဘာတစ်ဝှမ်းမှာရှိတဲ့စပိန်၊ဆွစ်ဇာလန်၊ဆာဗီးယား၊ဂရိ၊ဟန်ဂေရီ၊ပါကစ္စတန်၊ကမ္ဘောဒီးယား၊လာအိုအပါအဝင်နိုင်ငံပေါင်း29နိုင်ငံကအကြီးအကဲတွေနဲ့ကိုယ်စားလှယ်တွေလက်တက်ရောက်ကြမှာဖြစ်ပါတယ်။ဒါပြင်အမေရိကန်ဘက်ကလည်းဒီဆွေးနွေးပွဲကိုတက်ရောက်မှာဖြစ်တယ်လို့ပြောထားပါတယ်။မနေ့စနေနေ့ကစပြီးတော့စနေနေ့ကဒီကနေ့စနေနေ့ကစပြီးဘေကျင်းမြို့ကိုစတင်ရောက်ရှိလာတဲ့ကမ္ဘာနိုင်ငံအသီးသီးကခေါင်းဆောင်တွေကိုတရုတ်သမ္မတရှီကျင်းဖင်နဲ့ဝန်ကြီးချုပ်လီခချန်တို့ကတွေ့ဆုံနှုတ်ဆက်ကြပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကတော့တရုတ်နိုင်ငံကအဆိုပြုတဲ့ဒီခေတ်သစ်ပိုလန်မှစီမံကိန်းနဲ့ပတ်သက်ပြီးတော့ချီးကျူးပြောဆိုသွားပါတယ်။ကမ္ဘာလုံးဆိုင်ရာဖွံ့ဖြိုးတိုးတက်မှုအတွက်ဒီကနေ့ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုဖြေရှင်းဖို့အတွက်ကမ္ဘာကြီးကိုတစုတစည်းတဲ့ဖြစ်အောင်လုပ်တဲ့နေရာမှာတရုတ်နိုင်ငံဟာအဓိကကျတဲ့အခန်းကဏ္ဍမှာပါဝင်နေတယ်လို့အတွင်းမှုချုပ်ကပြောလိုက်ပါတယ်ခင်ဗျာ။
ပါကစ္စတန်နိုင်ငံအနောက်တောင်ပိုင်းမှာဘယ်သူပေါ်မှမသိတဲ့တနတ်သမားတွေရဲ့လက်ချက်နဲ့ဒီကနေ့မှပဲဆော့လော်ရေးအလုပ်သမား10ယောက်ထက်မနည်းတည်ဆုံးခဲ့ပြီးအများပြားဒဏ်ရာရခဲ့ကြောင်းရဲတပ်ဖွဲ့ကပြောပါရယ်။ဂွာဒါစိတ်ကမ်းမြို့ကလမ်းဖောက်လော်ရေးလုပ်ငန်းခွင်မှာအလုပ်လုပ်နေတဲ့အလုပ်သမားတွေကိုမော်တော်ဆိုင်ကနဲ့ရောက်လာတဲ့တနတ်သမားတွေကပြစ်ခတ်ပြီးတော့ထွက်ပြေးသွားခဲ့ကြပါရယ်။တိုက်ခိုက်မှုတွေဘယ်သူကမှသူတို့လက်ချက်ဖြစ်တယ်ဆိုပြီးကြေညာတာမျိုးတော့မရှိသေးပါဘူး။ဂွာဒါမြို့ရှိရာဘလူးချစ်စတန်ပြည်နယ်မှာပဲ IS သေကြရရဲ့အသေးခံဘုံးကွဲတိုက်ခိုက်မှုကြောင့်လူ25ယောက်ထက်မနည်းတေဆုံးပြီး40လောက်ဒဏ်ရာရခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားပြီးနောက်တနေ့မှာပဲပြစ်ခတ်မှုဖြစ်ပွားတာပါ မက်စတန်မျိုးကမနေ့ရုံးကအသေးခံဘုံဖောက်ခွဲမှုမှာတော့ပါကစ္စတန်ထက်လွတ်တော်ဒုတိယဥက္ကဋ္ဌအဗ်ဒူဂါဖိုဟိုက်ဒါရီကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ပါတယ်တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်ကြောင်း ISC သတင်းကြောင်းအဖွဲ့ကသူ့ရဲ့ MX ဒရင်အေဂျင်စီကနေကြေညာခဲ့ပါတယ်တိုက်ခိုက်မှုမှာပြစ်မှတ်ထားခံရတဲ့အထက်လွတ်တော်ဒုက္ခကတော့အနေချင်းသာဒဏ်ရာရရှိခဲ့ပေမဲ့သူနဲ့တူလိုက်ပါတဲ့ရင်မောင်းနဲ့အထက်လွတ်တော်ရေးရညှိချရေးမှုတို့ကတော့တည်ဆုံးခဲ့ပါတယ်တယ်လို့တော်ဒုက္ခဟာဝန်ကြီးချုပ်နဝက်ရှာရစ်ဦးဆောင်တဲ့ညွန်မောင်းအစိုးရက GF ပါတီရဲ့အဓိကခေါင်းဆောင်တဦးလည်းဖြစ်ပါတယ်ပါကစ္စတန်နိုင်ငံမှာမကြသေးခင်ကစလို့ IS သေးကြတွေကတိုက်ခိုက်မှုတွေတိုးမြင့်လုပ်လာနေတာပါပါကစ္စတန်နိုင်ငံတောင်ပိုင်းက Sewan မြို့မှာဖေဖော်ဝါရီလတည်းလူ90ကျော်သေဆုံးခဲ့ပြီးဒီနေ့ထဲမှာအသေးပြောက်အများဆုံးဖြစ်ခဲ့တဲ့ Sufi ဖျားချောင်းတိုက်ခိုက်မှုကလည်းသူတို့လက်ချက်ဖြစ်ကြောင်းစီးရီးယားအခြေစိုက် IS Islam အစိုးရအဖွဲ့ကကြေညာထားပါတယ်ခင်ဗျာ
အိန္ဒိယနဲ့ပါကစ္စတန်နိုင်ငံကြားနယ်မြေပိုင်ဆိုင်မှုညှင်းပွားနေတဲ့ကက်ရှမီးယားဒေသမှာစနေနေ့ကနှစ်ဖက်တပ်တွေအပြန်အလှန်ပစ်ခတ်ပြီးတိုက်ပွဲဖြစ်ပွားခဲ့တာကြောင့်ရဲသားနှစ်ယောက်သေဆုံးပြီးတော့6ယောက်ဒဏ်ရာရသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။နှစ်ဖက်တပ်တွေအများပြားချထားတဲ့နယ်စပ်မြင်းတစ်လျှောက်ကနော်ရှော်ရာဒေသမှာရှိတဲ့အိန္ဒိယစခန်းတစ်ခုကိုပါကစ္စတန်စစ်သားတွေကစနေနေ့မနက်ကစတင်ပြီးတော့တနက်ဒီလက်ပစ်ပုံးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တာဖြစ်တယ်လို့အိန္ဒိယစစ်တပ်ရဲ့ပြောခွင့်ရဒူဘိုမူဂျီမနိရှ်မာစတာကပြောပါတယ်ဒါကိုအိန္ဒိယတပ်တွေဘက်ကပြန်ပစ်ခဲ့ပြီးတော့တိုက်ပွဲတွေကစနေနေ့နေ့လယ်ပိုင်းထိဖြစ်နေတုံးပဲလို့သူကပြောပါတယ်ပါကစ္စတန်စစ်တပ်ဘက်ကတော့ဒါကိုလက်မခံပဲငြင်းဆန်လိုက်ပြီးအိန္ဒိယတပ်တွေဘက်က2003ခုနှစ်ကပြည်ရဲ့စာချုပ်ကိုချိုးဖောက်ပြီးတော့အနည်းဆုံးနေရာ9ခုမှာပစ်ခတ်တိုက်ခိုက်ခဲ့တာဖြစ်တယ်လို့ပြောပါတယ်ဒါပြင်ဒီတိုက်ပွဲအတွင်းမှာပါကစ္စတန်အရသာ3ယောက်လည်းဒဏ်ရာရသွားတယ်လို့ပြောပါတယ်အိန္ဒိယဘက်မှာတော့13နှစ်အရွယ်မိန်းကလေးတဦးနဲ့52နှစ်အရွယ်အမျိုးသားတဦးသေဆုံးပြီးတော့3ယောက်ဒဏ်ရာရသွားတယ်လို့အိန္ဒိယကက်ရှမီးယားဒေသအုပ်ချုပ်ရေးမှူးရှာဟစ်အစ်ဘောကပြောပါတယ်ဒါပြင်တိုက်ပွဲတွေဖြစ်ပွားနေတဲ့ကြားမှာရှိတဲ့ရွာ15ရွာကရသ1500လောက်လဲသူတို့ရဲ့အိမ်မှာပိတ်မိနေတယ်လို့ဆိုပါတယ်နျူကလ িয়ার လက်နက်ပိုင်တဲ့အိန္ဒိယနဲ့ပါကစ္စတန်နိုင်ငံကြားမှာဖြစ်နေတဲ့နေဆက်တိုက်ပွဲတွေနဲ့ပတ်သက်ပြီးတော့တစ်ဖက်နဲ့တစ်ဖက်တလဲစီအပြန်အလှန်ဆက်ဆွဲနေကြတာဖြစ်ပါတယ်ခင်ဗျာ
စီးရီးယားနိုင်ငံအလက်ပိုမျိုးအရှိဘက်ကလေရင်ကွင်းတစ်ခုကို IS စစ်သေးကြတွေစီကနေအစိုးရတပ်ဖွဲ့တွေကပြန်လည်တင်ပတ်လိုက်ပါတယ်။လနဲ့ချီပီစစ်သေးကြတွေနဲ့တိုက်ခိုက်ခဲ့ပြီးတဲ့နောက်မှာပဲဒီကနေ့ဂျရာလီစိတ်ကိုအစိုးရတပ်ကပြန်လည်တင်ပတ်နိုင်တာပါ။စစ်သေးကြတပ်ဖွဲ့အများကြီးကလေရင်ကွင်းကနေပြန်လည်ဆုတ်ခွာသွားခဲ့ကြပြီးအစိုးရတပ်ဖွဲ့တွေကရှင်းလင်းတဲ့စစ်ဆင်ရေးတွေလှုပ်ဆောင်နေရမှာလက်ကျန် IS စစ်သေးကြတချို့နဲ့တိုက်ခိုက်မှုအနေချင်းဖြစ်ပွားခဲ့ကြောင်းလဲဗြိတိန်ခြေစိုက်စီးရီးယားလူခွင့်အခက်အခဲရဲ့ညှဉ်းပန်းမှုရမီအဒဲရမန်ကပြောပါရဲအချင်းဖက်စစ်သေးကြတွေထင်းချုံရနေမြေတွေကိုအစိုးရတက်ကဆက်လက်ထိုးစစ်ဆင်မှာဖြစ်ပြီးတော့အလက်ပိုမျိုးအရှိပိုင်းဒေသတွေကိုဆက်လက်တိုးချဲ့ထိန်းချုပ်သွားမှာဖြစ်ကြောင်းစီးရစစ်တပ်အရာရှိတယောက်ကပြင်သစ်သတင်းဌာနကိုပြောဆိုခဲ့ပါရဲဇရာလီစိတ်ကိုတော့ IS စစ်သေးကြတွေက2014ခုနှစ်ကတည်းကထိန်းချုပ်ထားခဲ့တာပါစီးရစစ်တပ်နဲ့မဟာမိတ်တွေရဲ့နောက်ထပ်ဆက်ဆံရေးတွေကိုတော့အလက်ပိုမျိုးအရှိဘက်မှာရှိတဲ့မက်စကာနာမျိုးကိုအာရုံစိုက်လိမ့်မယ်လို့လည်းစီးရခဲ့တွေကခံမှန်းထားကြတာပါစီးရီးယားနိုင်ငံမှာ2011ခုနှစ်မတ်လကစတင်ခဲ့တဲ့ပြည်တွင်းစစ်ကြောင်းလူပေါင်း3000ကျော်သေဆုံးပြီးတန်းနဲ့ချီအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်ခင်ဗျာ
။ Chelsea တင်းကတော့England Premier League MLB Champion ဖြစ်သွားပါပြီ။2016ဆက်ကွန် Premier League ဘောလုံးပွဲပြီးဖို့နှစ်ပွဲလုံး36ပွဲကစားပြီးတဲ့အချိန်မှာ89မှတ်နဲ့ MLB Champion ဖြစ်သွားတော့ပါ။တောက်ကြနေက West Brom နဲ့ကစားတဲ့ပွဲမှာပွဲပြီးကနေမှ Bashuari သွင်းတဲ့ဂိုးနဲ့ Chelsea ကတကူကိုမရှိနဲ့နိုင်သွားတဲ့ကြောင့်ပွဲပဲကျန်တော့တဲ့အချိန်မှာဒုတိယနေရာက Sports အသင်းထက်10မှတ်အသာနဲ့ချန်ပီယံဖြစ်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ
Green Line နဲ့ Goan တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်အရင်ဆုံးတော့ပြင်သစ်သမ္မတရွေးကောက်ပွဲနဲ့ဥရောပနိုင်ငံရဲ့အခြေအနေကိုတင်ဆက်ပေးကြပါမယ်ပြည်ထောင်နိုင်ငံသမ္မတရွေးကောက်ပွဲမှာ Emmanuel Macron အနိုင်ရတာကြောင့်အနောက်နိုင်ငံတော်တော်များများကခေါင်းဆောင်တွေစိတ်သက်သာရရခဲ့ကြပါတယ်။ National Front Party ကအမျိုးသားရေးဝါဒီ Marie Le Pen ကအနိုင်ရမယ်ဆိုရင်ပြည်ထောင်နိုင်ငံဟာဥရောပသမဂ္ဂကနေထွက်ခွာသွားနိုင်တယ်ဆိုတဲ့အနေအထားမျိုးကြောင့်ပါ။ဒါပေမဲ့လည်းဥရောပရဲ့အနာဂတ်ဟာမသိမချာရှိနေသေးပဲလို့သုံးသပ်သူတွေကသတိပေးကြပါတယ်။ဥရောပရဲ့လက်ရှိအခြေအနေနဲ့ပတ်သက်ပြီးဘာတွေဆက်ဖြစ်လာနိုင်လဲဆိုတာကို VOA သတင်းတောက် Gelade Franceschi ကလေးလာသုံးသပ်သူတွေနဲ့ဆွေးနွေးထားပါတယ်။ကိုအောင်ကပြောပြပေးပါလိမ့်မယ်
။ဒုတိယကမ္ဘာစစ်ပြီးဆုံးပြီးနောက်ဥရောပမှာစီးပွားရေးပြန်လည်လည်ပတ်နိုင်အောင် American ပြည်အောင်စုကငွေကြေးထောက်ပံ့ကူညီခဲ့ပါတယ်။အနည်း90ကျပ်ပြီးနောက်မှာတော့ American တို့ရဲ့ဥရောပဆိုင်ရာနိုင်ငံခြားရေးမူဝါဒရဲ့အောင်မြင်မှုတွေကိုတွေ့မြင်နေရပါတယ်။ Hudson Institute က Walter Resemeter မူဝါဒရေးရာကျွမ်းကျင်သူတစ်ဦးဖြစ်ပါတယ်။
If you ask what is the kind of world the United States would like the world to look like
ဘာလို့အမေရိကန်ပြည်အစုံနေလဲဘလို့မြင်နေတယ်လဲမင်းရောအဖြေကတော့ဥရောပလိုပဲဖြစ်မှာပါဒ တရားဝင်စမမှုရှိတဲ့ဒီမိုကရက်လူပေါင်းတိုင်းဝိုင်းလွတ်လပ်စွာကုန်သွယ်နိုင်ခွင့်နိုင်ငံသားတွေရဲ့လွတ်လပ်ခွင့်လူခွင့်စရရှိပေါ်ပါပဲ
။ဒါမှမဟုတ်ဒီကနေ့မှာဥရောပဟာအခက်အခဲတွေနဲ့ရင်ဆိုင်နေရပြီးဘယ်လမ်းကြောင်းကိုသွားနေလဲဆိုတာတည်တည်ကြွယ်ကြွယ်မသိရဘူးလို့မိတ်ကပြောပါတယ်
။ Whether it's the migration crisis, the utter catastrophic inability of Europe
ရှေ့ပြောင်းဝင်ရသူတွေရေတောင်ပိုင်းနယ်စပ်တစ်လျှောက်ကမတည်မြဲမှုတွေယူရိုငွေကြေးစရတွေဟာဥရောပမှာရင်ဆိုင်နေရတဲ့ပြဿနာတွေပါ။တကယ်လို့ဒါဒီကိစ္စတွေကိုမဖြေရှင်းနိုင်မဲ့ရည်ရွယ်ချက်တွေကိုအကောင့်ထဲမှာပေါ်နိုင်မှုဆိုရင်တော့အားလုံးလည်းခွာပြဲသွားနိုင်ပါတယ
်။ဥရောပရဲ့လက်ရှိပြဿနာတွေဟာကမ္ဘာတစ်လောပေါင်းကူးဆက်သွယ်လှုပ်ဆောင်မှု globalization ရဲ့ကြာဆုံးမှုဖြစ်တယ်လို့သမ္မတဥပမာအကြံပေးဖြစ်ခဲ့တဲ့ဥပဒေရေးရာကျွမ်းကျင်သူ Charles Kupchan ကပြောပါရယ်ကမ္ဘာမှုပြုဖို့ကြိုးပမ်းလှုပ်ဆောင်နေတဲ့တစ်ချိန်တည်းမှာမငြိမ်မညမှုတွေဒေတာအလိုက်မတည်မငြိမ်ဖြစ်မှုတွေကမ္ဘာအချမ်းသာဆုံးနိုင်ငံတွေရဲ့ယဉ်ကျေးမှုဆန်တွေယိုယင်းလာတာတွေပိုတိုးလာတယ်လို့သူကပြောပါရယ
် There are now large segments of society
ပြည်ပြင်းစစ်အလီစားတဲ့နိုင်ငံတွေကလူတွေဟာလက်ရှိသုံးနေတဲ့စနစ်ဟာသူတို့အတွက်အလုံးမဖြစ်တော့ဘူးလို့မြင်လာပါတယ်။ဒါကြောင့်သူတို့အနေနဲ့ဒီကြခွတ်ထွက်ချင်နေတာပါ
။လွတ်လပ်တဲ့နိုင်ငံတွေက liberal အယူဆအပေါ်ဥရောပလူမှုအတိုင်းဝိုင်းထက်ဝက်လောက်ကမျှော်လင့်ချက်ကင်းမဲ့နေပြီးအပြင်အနေနဲ့ဒီအယူဆကိုစန့်ကျင်တဲ့နိုင်ငံရေးသမားတွေကိုလူလူကရွေးချယ်ဖို့ကြိုးပမ်းလာတာပါ။ဒါပေမဲ့လည်းအပြေရဖို့တော့မလွယ်သေးဘူးလို့ Kupchan ကပြောပါတယ်
။ The $6 million question is What are average Brits in Liverpool?
Liverpool ကဗြိတိန်နိုင်ငံသားတွေပဲဖြစ်ဖြစ်အလီကမီလန်ဒါမှမဟုတ်တူရင်ကလူတွေပဲဖြစ်ဖြစ်2025မှာသူတို့ဝင်ငွေအတွက်ဘာတွေလောက်ကြမလဲဆိုတာပြောဖို့ခက်ပါသေးတယ်။ဘယ်သူမှအဲ့ဒီမေးခွန်းကိုမဖြေနိုင်ပါဘူး။
တကယ်လို့သာလူကြိုက်များလောက်အောင်ဆွဲဆောင်စီရင်နိုင်တဲ့နီးလန်းဟာဥရောပမှာဆက်ပြီးတော့ခြေပန့်လာမယ်ဆိုရင်အတိတ်တုန်းကလိုဥရောပဟာတစစီပြန်ပြိုကွဲသွားနိုင်တယ်လို့မိကသတိပေးပါတယ်
။ If this vision fails in Europe,It's a fundamental
ဥရောပမှာစီးလုံးမှုပြိုကွဲလာမယ်ဆိုရင်အမေရိကန်နဲ့ကမ္ဘာကြီးတွေအဓိကကျတဲ့မိခွန်းကတော့21ရာစုဒီကနေ့ကမ္ဘာဘယ်လိုပုံစံဖြစ်လာမလဲဆိုတော့ပါပဲ
တကယ်တော့လည်းပြင်သစ်မှာဘသူနိုင်နေရှုံးနေဆိုတာဟာအဓိကကျတာမဟုတ်ပေမဲ့အနှစ်60ကြာပြင်ဆင်လာခဲ့တဲ့ဒီစီမံကိန်းကြီးအပေါ်အဖွဲ့ဝင်နိုင်ငံတနိုင်ငံရဲ့ရွေးကောက်ပွဲကလွှမ်းမိုးနေနေတာဟာဥရောပသမဂ္ဂအခြေခံအုတ်မြစ်ရဲ့အားနည်းချက်ဖြစ်တယ်လို့မိကထောက်ပြပါတယ်လွန်ခဲ့တဲ့10နှစ်လောက်ကတွေးထင်မှထားတဲ့အရာတွေဟာအခုအခါမှာတကယ်လက်တွေ့ရင်ဆိုင်လာပြီလည်းဖြစ်ပါတယ်ခင်ဗျာ
သရရှင်များရှင်ဒီမနက်မှာပြောင်းလဲတွေဖြစ်ပေါ်လာခဲ့ပြီးတဲ့နောက်ပြည်ပမှာသွားရပညာသင်ကြားခဲ့တဲ့သူတချို့ဟာအခုခါမှာမြန်မာနိုင်ငံကိုပြန်ပြီးတော့ပညာရေးဝန်ဆောင်မှုလုပ်ငန်းတွေလုပ်ကိုင်နေကြပါတယ်။ဒီလိုလုပ်ကိုင်တဲ့နေရာမှာသူတို့တွေအနေနဲ့ဘယ်လိုအခက်အခဲမျိုးတွေရင်ဆိုင်နေရပါလဲ။ဒီအခက်အခဲတွေကိုဘယ်လိုကျော်လွှားနိုင်ပါပါလဲ။ဒီတစ်ပတ်စီရင်ကြတိုက်ရိုက်လည်လိုက်စီစဉ်မှာဆွေးနွေးသွားမှာပါရှင်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုဖုန်းနံပါတ်ချုပ်တင်ပေးပို့ထားမယ်ဆိုရင်တိုက်ရိုက်လည်လိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူပေးပါမယ်။ဒါမှမဟုတ်စာနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ကိုယ့်ရဲ့သဘောထားအမြင်တွေကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာလည်းရေးသားပေးပို့လို့ရပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဖုန်းနံပါတ်ကတော့1-232-3854ဖြစ်ပါတယ်။ပါဝင်ဆွေးနွေးပေးကြတဲ့သောတာရှင်တွေကိုဖိတ်ခေါ်ပါရစေ
။သောတာရှင်တွေနဲ့ဒီနေ့ည9:00အစီအစဉ်မှာအချိန်လေးဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမင်းမြတ်လာကြဖို့ကလည်းထမံဖိတ်ခေါ်လိုက်ပါရစေ။တိုင်းလေးလိုက်စီစဉ်တွေကိုပတ်စဉ်အင်္ဂါနဲ့စနေညတိုင်းမှာတင်ဆက်ပေးနေကြဖြစ်ပါရစေ။ခုတစ်ခါမှာတော့ထိုင်းနိုင်ငံရောက်ရွှေပြောင်းအလို့သမားကြီးကိုတင်ဆက်ပေးကြပါရစေ။ထိုင်းနိုင်ငံရောက်ရွှေပြောင်းမြန်မာအလို့သမား3တန်းကနေ4တန်းလောက်တရှိရတဲ့အတွက်ပြီးခဲ့တဲ့လကပဲအလို့သမားတန်းအရာရှိ5ဦးကိုခန့်အပ်လိုက်ပါတယ်။နေရာဒေသတွေကိုခွဲပြီးတာဝန်ပေးရတာဖြစ်ပြီးတော့ထိုင်းတောင်ပိုင်းကိုတာဝန်ကျတဲ့အလို့သမားတန်းအရာရှိတဲ့ဦးအောင်ခင်မင်းကအလို့သမားတွေရှိတဲ့စစ်ရုံတွေကိုတွားရောက်ပြီးတော့လေ့လာခဲ့ပါတယ်။တနိုင်ငံသဘောတူစာချုပ် MOU နဲ့အလို့သမား100လောက်အတွက်စာချုပ်ထားတဲ့စစ်ရုံကိုတွားပြီးတော့လေ့လာကြည့်ရှုခဲ့ရတယ်ဖြစ်ပါတယ်။ပြည်စုံကိုထိုင်းခြေဆိုင် VOA မြန်မာပိုင်းတင်ဆက်မယ်မာကတင်ပြပို့ထားပါတယ်။
နိုင်ငံသဘောတူစာချုပ် MOU နဲ့လာကြတဲ့အလို့သမားတွေထိုင်းနိုင်ငံမှာအနေကြပြီးထိုင်းနိုင်ငံကလုပ်ပေးထားတဲ့ပန်းရောင်လုံလုံခွင့်ကပ်ပြာကန်ဆောင်ထားတဲ့အလို့သမားတွေရှိတဲ့စူရတ်ဌာနီခရိုင်ကိုတွားရောက်လေ့လာခဲ့ရမှာတော့အလို့သမားတွေအဆင်ပြေမှုရှိတာကိုတွေ့ကြုံခဲ့ရတယ်ဆိုပြီးအလို့သမားတန်အရာရှိတဲ့ကဆိုပါတယ်ဒါပေမဲ့လည်းထိုင်းတောင်ပိုင်းတစ်ခုလုံးမှာတော့အဆင်မပြေတဲ့နေရာတွေလည်းရှိနေနိုင်ပါတယ်ဆိုပြီးထိုင်းတောင်ပိုင်းရင်းနှောင်းဒေသမှာတာဝန်ယူရတဲ့အလို့သမားတန်အရာရှိဦးအောင်ခင်မြင့်ကပြောပါတယ်
သာသာပြေခါကြတဲ့ဆောင်ကြီးကထိုင်းနိုင်ငံကြောင်ပိုင်းမှာရှိတဲ့ဆက်ယုံတို့ယုံနေရမယ်ဒီအလို့သမားတွေပါပဲ ခေါ်စားဖို့နော်လုပ်ခေါ်စားပေးဖို့အခါကြတော့အမှန်အတိုင်းအလုပ်သမားလိုအပ်မှုရှိမရှိလုပ်ငန်းဝင်အခြေအနေကောင်းမှုမရှိမရှိပေါ့နော်အဲမျိုးကြီးကျွန်တော်ဝင်အသွားရောက်ပြီးတော့ကိုယ်ပိုင်စစ်ဆေးကြည့်ရှုပါပေါ့နော် MOU အလုပ်သမားမဟုတ်ပါဘူးဒါပေမဲ့နှစ်ပေါင်း5နှစ်6နှစ်9နှစ်အထိရောက်ကန်ပြီးတော့ဗျအင်္ဂါဝင်အချိန်တွေကအဆင်ပြေတယ်။သူကနေရာတိုင်းမှာအားလုံးကကောင်းနဲ့မကောင်းမှုတော့အကုန်လုံးကိုကျွန်တော်ကပြောလို့မရဘူးမှာရဲ့။ပြောလို့မရဘူးဆိုတော့သူကဒီမှာသူအဆင်ပြေပြီးကောင်းမွန်နေတဲ့လူတွေရှိရပါတော့နော်။ရှိသလိုဒီလိုပဲဟိုကြားမဝင်တာပြီးတော့အဆင်မပြေဖြစ်ဟိုပြောင်းရွှေ့ပြီးပြောင်းရွှေ့အဲ့လိုဖြစ်နေတဲ့လူတွေလည်းရှိတယ်။အဲဒီလိုပဲပြီးတော့ကြားဝင်တာပြီးတော့လည်းဒီအလုပ်ခွင့်စည်းကမ်းတွေချိုးဖောက်တယ်အလို့ရှင်ငင်းနဲ့အဆင်မပြေဖြစ်တယ်အဲ့လိုဖြစ်ပြီးတော့ဟိုအဆင်မပြေဖြစ်နေတဲ့လူတွေလည်းရှိတယ်မှာရယ
်လူသမားတွေရဲ့ပြဿနာတွေကိုဖြေရှင်းနိုင်ဖို့အတွက်တန်ရာရှိနှစ်ယောက်ထားရကနေမြမတန်ယုံကတိုးချဲ့ပြီးနေရာဒေသလိုက်တန်ရာရှိနောက်ထပ်3ဦးကိုထပ်မံခန့်လိုက်တဲ့အတွက်လူသမားတန်ရာရှိ5ဦးရှိသွားပြီဖြစ်ပါတယ်ထိုင်းတောင်ပိုင်းမှာနေရာကျယ်ပြန့်တဲ့အတွက်နောက်ထပ်လူသမားပြဿနာတွေဖြစ်လာတဲ့အခါမှာတော့အတက်နိုင်ဆုံးလှုပ်ဆောင်ပေးနိုင်ဖို့ကြိုးစားလှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းတန်ရာရှိသည့်ဦးအောင်ခင်မြင့်ကပြောပါတယ
်အလုပ်ခေါ်စားပါဝါရတဲ့မူပြပြီးတော့ကျွန်တော်ကပြောလို့ရမှာပေါ့နော် MOU နဲ့ဆိုတာအခုမငယ်ရဆိုရင်အယောက်ကြာခေါ်ပါတယ်90ကြာ90မှ30ပေါ့နော်ခေါ်တဲ့အခါကျတော့ကျွန်တော်သွားကြည့်တဲ့အခါကျတော့စိတ်ယုံပါလေဒါအမှန်ဟိုမှန်မှန်ကန်ကန်နဲ့ပေါ့နော်ဆောင်ရနေတယ်ဒီသမားရဲ့ပုံပါလေကာလို့ဆောင်ဆောင်မကြည့်ရရှိတယ်ဆိုတော့အဲကျွန်တော်ဟာအဲ့လိုကိုသွားတဲ့စိတ်ပုံပဲကျွန်တော်ပြောနိုင်မှာပေါ့နော်ဒီတောင်ပိုင်းဆိုရတဲ့အမရဲ့ဟိုငငယ်ကျေပြန့်နေလေကျေပြန့်ရဲ့ခါကျတော့ချက်ချင်းမဟုတ်တော့သူထိုက်တဲ့အချိန်ကာလတစ်ခုယူပြီးတော့ကျွန်တော်တို့ဆောင်ရွက်ပြီးမှာပေါ့နော်။ဘာလို့လဲဆိုချက်ချင်းဆိုတာကြီးကကျွန်တော်တို့မှကမဖြစ်နိုင်ဘူးလေ။ဟုတ်လားမဟုတ်လား။ကျွန်တော်ကရောက်နေတဲ့နေရာနဲ့ဖြစ်ပြနေတဲ့နေရာနဲ့ကဟိုတော်တော်ကွာဝေးနေတယ်။နောက်ပြီးကျွန်တော်တခြားအလုပ်ငန်းကိစ္စတစ်ခုကိုဖြည့်ရှင်းဆောင်ရွက်နေရဆိုရင်တော့ကျွန်တော်တို့ကအဲ့လိုမျိုးအချိန်တော့ယူရမှာပေါ့နော်
။ညတော့အဖြစ်တန်ရာရှိတွေကိုထားပြီးအလုပ်သမားပြဿနာတွေကိုဖြည့်ရှင်းဖို့အတွက်ကြိုးစားတဲ့အခါမှာဒေတာဆိုင်ရာလူတို့အခြေပြုဖွဲ့စည်းတွေဖြစ်တဲ့အလုံသမားရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေနဲ့လည်းဆက်ဆက်ဖြည့်ရှင်းနိုင်မယ်ဆိုရင်ပုံမကောင်းမှမှာဖြစ်တယ်လို့လည်းအလုံသမားရေးဆောင်ရွက်နေသူတွေကဆိုပါတယ်။ထိုင်းတောင်ပိုင်းကအရေးကြီးတဲ့နေရာတစ်ခုဖြစ်ပြီးလူကုန်ကူးမှုတွေအများကြီးဖြစ်နေတဲ့နေရာလည်းဖြစ်ပါတယ်။ဒါအပြင်ထိုင်းနိုင်ငံရဲ့ဒေတာအနေထားအရလုံခြုံရေးအရလည်းမတိမငြိမ်ဖြစ်နေတာပါ။မြန်မာလူသမားတွေကတော့အလုတ်ကင်ရှာဖွေဖို့လာရင်းနဲ့ရောင်းစားခံရတာတွေတပြက်ခံရတာတွေကိုကြုံနေရတာတွေရှိပါတယ်။လူသမားတန်ရာရှိကတော့ပြဿနာတွေကိုချက်ချင်းမရှင်းနိုင်တော့မှတက်နိုင်သလောက်ဖြေရှင်းသွားမှာဖြစ်တယ်လို့လည်းပြောဆိုသွားပါတယ်ရှင်
။မင်းမှသတင်းပေးပို့ထားတာပါ။ Good Karma ရောမနေ့ကကျင်းပတဲ့10ကြိမ်မြောက် UPDJC စီဝေးကြောင်းကိုတင်ဆက်ပေးကြပါမယ်။ပြည်နယ်နဲ့တိုင်းတွေမှာတိကျကိုပိုင်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲပြဋ္ဌာန်းနိုင်ခွင့်ကိုမူအချင်းသဘောတူလိုက်ကြပါတယ်။မနေ့ကနေပြီးတော့မှကျင်းပတဲ့10ကြိမ်မြောက်ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးပွဲပူးတဲကော်မတီ UPDJC စီဝေးမှာအဲ့လိုလက်ခံသဘောတူလိုက်ကြရလဲဖြစ်ပါတယ်။ကုညဝဲရောင်ကအပြည့်စုံပြောပြပေးပါလိမ့်မယ်
။ KSSM မှာလက်နက်ကန်ပုံကန်လာတဲ့တိုင်းသားတွေရဲ့တောင်းဆိုချက်လည်းဖြစ်တဲ့ဒန်းလူရေးကိုပိုင်ပြဋ္ဌာန်းခွင့်စတာတွေပေါ်အခြေခံပြီးပြည်နယ်တွေနဲ့တိုင်းပြည်သားကြီးတွေမှာကိုယ်ပိုင်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲပြဋ္ဌာန်းနိုင်ခွင့်ကိုမေလ2ရက်မနေ့ကကျင်းပတဲ့ UPDJC အစည်းအဝေးမှာမူအားဖြင့်သဘောတူခဲ့ကြတယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးညွှန်ကြားမှုချုပ်ဦးစောထေကမီဒီယာတွေကိုပြောကြပါတယ်
။အဓိကကျွန်တော်တို့ဆွေးနွေးတဲ့အဆုံးအချက်ကတော့ကျွန်တော်တို့ဒန်းလူရေးကိုပိုင်ပြဋ္ဌာန်းခွင့်ဖက်ဒရယ်ပြည်ထောင်စုမှပါတီစုံဒီမိုကရေစီစနစ်ပါတီစုံခေါင်းဆောင်ပေါင်း6ချက်ရှိပါတယ်။ကျွန်တော်တို့ဒီဖက်ဒရယ်အခြေခံမှုတွေအဲ့အခြေခံမှုတွေမှာလည်းကျွန်တော်တို့တိုင်းပြည်မှာတစ်ခါမှမရှိဘူးတဲ့သဘောတူညီချက်ပေါ့နော်ဥပမာကျွန်တော်တို့ကိုပိုင်ပြဋ္ဌာန်းခွင့်နောက်တစ်ချက်ကကျွန်တော်တို့တိုင်းနဲ့ပြည်နယ်တွေမှာကိုပိုင် constitution တွေထားရှိဖို့ဒါအကုန်လုံးကသဘောတူတယ
်အခုလိုပြည်နယ်တွေအတွက်ကိုပိုင်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲခွင့်ရလာမယ့်အပေါ်ကြိုးစားပေမဲ့ဒေသခံတွေဘလောက်အတိုင်းအတာတိမြန်မြန်တက်တာနဲ့ခံစားခွင့်ရမယ့်အခြေခံဥပဒေမျိုးဖြစ်လာမလဲဆိုတာကိုတော့စောင့်ကြည့်ရမှာဖြစ်ကြောင်းအမေရိကန်နောက်ဘက်ခြမ်းကယ်လီဖိုးနီးယားပြည်နယ်အခြေစိုက်ရှမ်းစာပြည်နယ်ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကပြောပါတယ
်ကျွန်တော်တို့ပြည်နယ်တွေကိုအေးတန့်သူဟာသူအခြေခံဥပဒေဆွဲခိုင်းမယ်ဆွဲခွင့်ပြုတယ်ဆိုတာတော့သိကောင်းတာပေါ့အဲ့ဒါကျွန်တော်တို့အနေနဲ့အများကြီးကြိုဆိုတယ်ကိုပိုင်ပြဋ္ဌာန်းခွင့်ကိုပိုင်အုပ်ချုပ်ခွင့်အဲ့ဒါဟာကိုကျွန်တော်တို့အရန်တောင့်တာတယ်လိုလားတယ်ဒါပေမဲ့ဘလောက်အတိုင်းအတာအထိဆွဲနိုင်တယ်လေကိုပိုင်လုံနိုင်ခွေဘလောက်ရှိတယ်လေအဲ့ဒါတော့အရေးကြီးတယ်ဟာလားတကယ်လို့များကျွန်တော်တို့ဆွဲတဲ့ဥစ္စာက2000အဖွဲ့စည်းပေါ်အောက်မှာပဲဆွဲရမယ်တိကျညွန်ကြားချက်တွေထွက်လာပြီးတော့ဒီညွန်ကြားချက်အတိုင်း 穿也没水呢，就那路压起呢，起个乌不得了压满布，哎啦，就那收银的，啊，这个个咯，就那路相比呢，收银嘛，包啊，啊，多了天气也没，那比如嘛，啊，空高点说的嘞，相比呢，收银个呗，啊，空高点生的股路来呢，那比伢一加嘛一，两帮三对一，就那电商的相比嘛，特的电商的必须的阿路相比牌呢。所以相比来说，你压，所以压上你比如养活也没，养活比如压的本身，阿龙干你比如嘛，出价就那路，哎你费着，所以我就那路变不一样没。啊，苦啊，别的那个把来说，我嘛，个区别呢，相比呢，他怎样这样说的阿龙啊，养比如压的为阿龙啊，就那路比呢，他变嘛没有。
也是关于养那没说的，比那那在培训班期间物理对啊，那同时培训班期间物理奥马达也是多样嘛，七八的。明年个金巴的 UPDJC 席位嘛，今年的大英培训班也属于八万，那个一教伢那十多七，西瓜一看那对三节，卢木一看那六节，米亚呢怎样咋大看那对七节，苏苏邦六十多七，孙瑞的保住你个家娃的，今年的大英的对培训班也属于七个罗，米拉那十六年的嘛金巴没，那十多亚洲槟榔尼拉干嘛，他们点准备啊第六节也有多嘛，七八的怎么
今年我们对说他批巴的 ，VOA 跟你们家给买点什么？你过来你先来听，你妈把大新鲜的嘛肉，不是你妈的困时间，得领导满足一片，等你来时间再来过来拿新家伙去吧那些。VOA 跟你今年的年底跟时间的个十比二通门比你巴的，我苦了拿送呀，你妈奶奶的卡真真就够，过年能够进家比巴没事。
每天怎么着，穿哈对个白布绒用看嘛，撇些怎么着，一米多嘛，挨着一年伢子啥的嘛，撇些表来是搞的个。但潘他木是不是表示不过，怎么一米多个年数来把的？怎么穿个到家那个都对着上面那个呢？今年三万个，比当初送上是些，比如 FBI 人家业务 James 高明呢，都也底下孙女木这个的哥哥，小娃但潘他也说了一大木个呢，年把木的多了吧？这个账呢，不得比那些不满的人啊，心里面嘛，人到这个明明家了嘛了，怎么了？因为了表哥呀，想失败啥个？怎么了？你来打出来不比了？他表哥没起步了嘞，他来来评价咋个办嘞？没看怎么着？创业龙岩山内转空北上个嘞，没等你呀，春节年前那个来路，我想那个俺的文武也是个头疼，对呀嘞，讲就当心里这个表出来办嘞。格巴多王啊，公民嘞破地的秒别 ransomware 路口嘞 ，computer cyber 打开目的看个呀讲，这个巴老马个也一看多个比较，龙安的多米秒嘞也三多个巴嘞，格巴王那个可能是李那个个，嘛 computer cyber 打开目光，李当我老皮巴个啦皮巴嘞，第 computer cyber 打开目哈，到家那个皮巴个啦皮比较，李打开目叫不对那个嘛系列使用的多米秒嘞，个也一看多个巴嘞。我们刚刚前年没有来说的 American 比方说呢虽然不算那系列路苗国里亚生命咱们第二个这个内部表述来吧人家说台湾啊不过当三书记和第二个习近平非家间的给的波兰马地路可爱格巴兰地少爷提的虽然外国带要破断第二个人家我这个内部的白马特快抓给吧人小西丁啊，英格兰 Premier League 嘛被前边撇到个吧嘞，到家那个 West Brom 那个啥嘞，不嘛，不比个你嘛对嘞，德国嘞，德国国民嘞，南亚多少讲，来讲那不会讲嘞，起码 Spurs 啊等等什么当嘞前边撇到个了，撇吧，怎么
样？今天就过过年，人家今天别个了吧？今年的对新年透露一目光，让我们苏梦去表，今年那个路少跟前撇吧嘞，这把一旦怎么选？ဒီအမေရိကန်တန်ညပိုင်းမြန်မာဘာသာစီစဉ်လေးကိုည9:00နာရီနေ့အထိ9.25မီတာ 24.25 နဲ့ 51.52 ဒီကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်။သောသာရှင်ပေါင်းကျမရှင်နိုင်ကြပါစေရှင်။
This program has come to you from the Voice of America, Washington.